Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ် April 22ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစဉ်ကို line to meter 3251တို့ပြင် line meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့မန်းညင်နိုင်တဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ယူကရိန်း Israel နဲ့ Taiwan တို့ကို American Dollar 65 Billion တန်ဖိုးရှိတဲ့နိုင်ငံခြားအကူအညီတွေပေးဖို့အတွက် American Outlook တော်ကစနေနေ့မှာအတည်ပြုလိုက်ပါတယ်ထိုင်းမြန်မာနယ်စပ်ကမြောက်ရီမြို့မှာမနေ့ကတိုက်ပွဲပြင်းထန်ခဲ့လို့မြောက်ရီကနေထိုင်းနိုင်ငံမဲဆောက်မြို့ကိုထွက်ပြေးခိုလုံလာတဲ့သူ3,000လောက်ရှိတယ်လို့ထိုင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ကီနီပြည်နယ်မှာတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစတင်ခဲ့တဲ့တစ်လေးလုံးစစ်စင်ရေး9လကာလအတွင်းမှာစစ်ကောင်စီတပ်စခန်းတွေကိုအပြည့်သိမ်းယူနိုင်ဖို့အထူးကြိုးပမ်းနိုင်တဲ့အခြေအနေကိုရောက်ရှိလာကြောင်း KNDF ရဲ့ဥက္ကဋ္ဌခွန်ဘီဒူးက VOA ကိုပြောပါတယ
်စီရေးရည်မှန်းချက်ပေါ့နော်ဒီ2024မှာအင်ပြန်ကြမယ်လို့ရည်မှန်းထားတဲ့ရည်မှန်းချက်ကိုတော့အခုဆက်လက်ပြီးမှအောင်တဲ့ပေါ်နေတော့ဖြစ်တယ်ဆိုတော့စီရေးဖက်မှာကျွန်တော်တို့ဒီ
ကိုပိုင်အုပ်ချုပ်ရေးအဆင့်ကိုရောက်လာတဲ့ကီနီဒေတာကစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်ကမ္ဘာမြန်မာမီဒီယာမြင်ကွင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရယ်နိုင်နဲ့အတူပြောပြမှာပါရှင်။
Ukraine Israel နဲ့ Taiwan တို့ကိုအကူအညီပေးဖို့အတွက် American Dollar 65 Billion တန်ဖိုးရှိတဲ့နိုင်ငံခြားအကူအညီကို American Outlook တော်မှာရှိတဲ့ပါတီကြီးနှစ်ရက်လုံးရဲ့ထောက်ခံမှုနဲ့စနေနေ့ကအတည်ပြုလိုက်ပါတယ်။ဒီဥပဒေထဲမှာရုရှားရဲ့ကျူးကျော်စစ်ကိုတိုက်နေတဲ့ Ukraine အစိုးရအတွက် 67 Billion Israel နဲ့ဂါဇာပါဝင်ပဋိပက္ခတွေဖြစ်နေတဲ့ဇုံတွေထဲမှာရှိနေတဲ့အရသားတွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက် 26 Billion နဲ့Indo-Pacific ဒေသအတွက် 10 billion ပါဝင်တာဖြစ်ပါတယ် Republican Party Outlook တော်ဥက္ကဋ္ဌ Mike Johnson ကဒီဥပဒေကြမ်းတွေကိုဥဆောင်ပြီးတော့စနစ်တကျအစည်းအဝေးရေးဆွဲခဲ့တာဖြစ်ပါတယ်ကျွန်တော်တို့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုရှေ့ဆက်တန်လှမ်းနိုင်ဖို့အတွက် Outlook တော်မှာရှိတဲ့ပါတီနှစ်ရက်လုံးကဒီလွတ်တော်အမတ်တွေမဲခွဲခဲ့ကြပြီးတော့ကမ္ဘာ့ဇက်ခုံပေါ်မှာ American ရဲ့ဥဆောင်မှုစွမ်းအားကိုရှင်းရှင်းလင်းလင်းသတင်းစကားပလိုက်တာဖြစ်ကြောင်းသမ္မတ Joe Biden ကလည်းစနေနေ့ကအကြေညာချက်မှာပြောထားပါတယ်ဒီမိုကရက်ပါတီကလူများစုဖြစ်တဲ့အထက်လွှတ်တော်ကတော့ဒါကိုရှေ့သတင်းပတ်အစောပိုင်းလောက်မှာမဲခွဲဆုံးဖြတ်ပြီးတော့ဥပဒေအဖြစ်လက်မှတ်ရေးထိုးအတည်ပြုနိုင်အောင်သမ္မတဘိုင်ဒန်စီကိုပေးပို့သွားမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေပေးနိုင်ဖို့ American Outlook တော်ကသဘောတူဆုံးဖြတ်လိုက်တဲ့ဥပဒေမူကြမ်းကိုယူကရိန်းအပါအဝင်အနောက်နိုင်ငံခေါင်းဆောင်တွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ရုရှားအစိုးရကတော့ဒီဥပဒေမူကြမ်းဟာယူကရိန်းကိုပိုပြီးပျက်စီးစေဖို့ပဲဖြစ်တယ်လို့သတိပေးလိုက်ပါတယ်။ရုရှားကျူးကျော်မှုကိုတွန်းလှန်နေတဲ့ယူကရိန်းအတွက်နောက်ထပ်ကူညီဖို့ဘတ်ဂျက်ငွေအတွက်အောက်လွှတ်တော်မှဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ရက်ကြာလာပေါင်းများစွာအကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဒေါ်လာ67ဘီလီယံပေးဖို့အတည်ပြုခဲ့တာဖြစ်ပါတယ်ရှင်
။ဂျော်ဒန်မြေနောက်ဖက်ကန်ဒေသမှာအစ္စရေးစစ်တပ်ရဲ့ဝင်ရောက်စီးနှင်မှုအတွင်ပါလက်စတိုင်း73ယောက်ထပ်မံတေဆုံးသွားတယ်လို့အစ္စရေးနဲ့ပါလက်စတိုင်းတပ်ဖွဲ့တွေကမနေ့စနေနေ့ကပြောလိုက်ပါတယ်။အစ္စရေးတပ်ဖွဲ့တွေကဒီဟာနူအရှမ်ဒုက္ခသည်ခန်းကိုတောက်ကြနေကစတင်ဝင်ရောက်စီးနှင်ခဲ့ပြီးတော့အဲ့ဒီစီးနှင်မှုအတွင်းမှာအကြမ်းဖက်သမား10ယောက်ကိုရှင်းလင်းပြီးတော့10ယောက်ဖမ်းဆီးနိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စလာမစ်စစ်သွေးကြွတွေဘက်ကတော့သူတို့တပ်ဖွဲ့ဝင်3ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။ပါလက်စတိုင်းလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဒုက္ခအဖွဲ့ကတော့သူတို့တပ်ဖွဲ့တွေဟာအစ္စရေးတပ်တွေနဲ့စနေနေ့ကအပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့ပြောပါတယ်။ရုရှားဒုက္ခသည်စခန်းကိုအစ္စရေးတပ်ကစစ်ကားတွေနဲ့ဝင်လာတဲ့အချိန်မှာ drone 3000ထက်မနည်းလဲဒုက္ခသည်စခန်းပေါ်မှာပြန်ဝဲနေတာတွေ့ရတယ်လို့ပြောပါရယ်။တနတ်တန်တွေနဲ့အတူလမ်းတွေပေါ်မှာလဲကျနေတဲ့သူတွေနဲ့အစ္စရေးရဲ့ drone တွေကြောင့်အိမ်တွေပျက်စီးသွားတာတွေကိုလည်းတွေ့ခဲ့ရတယ်လို့ AFP သတင်းတောက်တွေကပြောပါရယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ5မီတာ32 kHz 9339နဲ့9339အိုက်ရိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505နဲ့ပြထုတ်လွှင့်ပေးနေပါတယ်ရှင
် view ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ထိုင်းမြန်မာနယ်စပ်ကမြဝတီမြို့မှာမနေ့ကတိုက်ပွဲပြင်းထန်ခဲ့လို့မြဝတီမြို့ကနေထိုင်းနိုင်ငံဘဲဆောက်မြို့ကိုထွက်ပြေးခိုလုံလာတဲ့သူ3000လောက်ရှိတယ်လို့ထိုင်းတောင်ဝရှိသူတွေကပြောလိုက်ပါတယ်ထိုင်းနိုင်ငံဘဲဆောက်မြို့ကိုခိုလုံလာတဲ့သူ3000လောက်ရှိပြီးအဲ့လူတွေကိုထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ကြီးကြပ်မှုအောက်မှာထားထားတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဘဟီဒာနူခရာကဒီနေ့မှပြောပါတယ်မနေ့စနေနေ့ကထိုင်းမြန်မာနယ်စပ်ဖျက်ကူးတဲ့ဒီအမှတ်နှစ်ချစ်ကြည်ရေးတရားအောက်မှာခိုလုံနေတဲ့စစ်ကောင်စီတပ်ဖွဲ့တွေကို KNL နဲ့ PDF ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့လို့တိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့မြန်မာဘက်ကပစ်လိုက်တဲ့ကြီးစံမဲဆောက်မြို့ကအိမ်တိုင်ကိုထိမှန်ခဲ့တာကြောင့်ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့မြန်မာနိုင်ငံကိုသတိပေးထားတယ်လို့လည်းသူကပြောပါတယ်မဲဆောက်မြို့ကိုထွက်ပြေးခိုလုံလာတဲ့သူတွေထဲမှာ40ရာခိုင်နှုန်းလောက်ကအမျိုးသမီးတွေအသက်အရွယ်ကြီးရင်သူတွေနဲ့ကလေးငယ်တွေဖြစ်ပြီးတော့အတော်များများကတော့အပူဒဏ်ကြောင့်ပင်ပန်းနွမ်းနေနေကြတယ်လို့ပြောပါတယ်မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာရတဲ့သူလဲဒါဇင်နဲ့ချီရှိတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်ယာယီခိုလုံရေးစခန်း6ခုကိုလွန်ညွေးတာဝန်ရှိသူတွေကမဲဆောက်မြို့မှာပြုလုပ်ပေးထားပြီးတော့ကျမကြီးတာဝန်ရှိသူတွေကစေဝါကုသပေးနေတယ်လို့လည်းပြောပါတယ်ခင်ဗျာ
အွန်လိုင်းရာဇဝတ်ဂိုင်းတွေနဲ့ပတ်သက်သူတွေအဖြစ်မတင်ကားသူတရုတ်နိုင်ငံသား130ကျော်ကိုကမ္ဘောဒီးယားနိုင်ငံကနေနေရက်ပြန်ပို့လိုက်ကြောင်းတရုတ်နိုင်ငံပိုင်သတင်းကဒီကနေ့ပဲဖော်ပြပါရတယ်။အွန်လိုင်းရာဇဝတ်ဂိုင်းတွေနဲ့ပတ်သက်မှုတွေအတွက်နေရက်ပြန်ပို့ခံရတဲ့တရုတ်နိုင်ငံသား135ယောက်ဟာဟွာဘေးပြည်နယ်ဝူဟန်မြို့ကိုလေယာဉ်နှစ်စင်းနဲ့ဒီကနေ့မနေ့မှပဲပြန်ရောက်လာခဲ့ကြောင်းလည်း CCTV သတင်းမှဖော်ပြခဲ့ပါရရှင်။
အမေရိကန်ကနေထိုင်ဝမ်ကိုပေးမဲ့အကူအညီတွေကိုဘယ်လိုသုံးစွဲရမယ်ဆိုတာကိုအမေရိကန်ဆိုရနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပြောလိုက်ပါတယ်။အမေရိကန်ကယူကရိန်း၊အစ္စရေးနဲ့ထိုင်ဝမ်ပါဝင်တခြားနိုင်ငံတွေအတွက်အကူအညီအမေရိကန်ဒေါ်လာ65ဘီလီယံသုံးစွဲမဲ့ဥရေကြမ်းကိုအမေရိကန်အောက်လွှတ်တော်ကမနေ့ကအတည်ပြုလိုက်တာဖြစ်ပါတယ်။အမေရိကန်နဲ့ထိုင်ဝမ်ကြားမှာတရားဝင်သံတမန်ဆက်ဆံရေးမရှိပေမဲ့အမေရိကန်ဟာထိုင်ဝမ်ကိုအဓိကထောက်ခံပြီးတော့လက်နက်ထောက်ပံ့ပေးနေတဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုကိုရနိုင်နဲ့အတူတင်ဆက်ခဲ့တာပါအခုတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်နားဆင်ကြည့်ရှုရအောင်ပါရှင်ဆေးရေးပဋိပက္ခအသက်အန္တရာယ်လုံခြုံရေးဘဝအာမခံချက်စတဲ့အခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကဒုက္ခသည်ရိုဟင်ဂျာတွေနဲ့ပင်လယ်ဖြတ်ကျော်နိုင်ငံကူးနေကြတဲ့ရိုဟင်ဂျာတွေရဲ့အရေးကိုဝိုင်းဝန်းဖြေရှင်းပေးနိုင်ဖို့နိုင်ငံရေးအတိုင်ပင်ခံအင်အားစုဖြစ်ပေါ်လာဖို့စုပေါင်းကြိုးပမ်းနေကြပါတယ်ရိုဟင်ဂျာတွေအားလုံးရဲ့အသံကိုကိုစားပြုနိုင်ရေးဝိုင်းဝန်းပါဝင်ပေးကြပါလို့နိုင်ငံရေးအတိုင်ပင်ခံအင်အားစုဖြစ်ပေါ်လာရေးဥဆောင်လှုပ်ရှားသူတွေကလည်းတိုက်တွန်းပါတယ်ရိုဟင်ဂျာနိုင်ငံရေးအတိုင်ပင်ခံအင်အားစုဖြစ်ပေါ်လာရေးဘာရီရှစ်ဆက်လှုပ်ဆောင်ဖို့ရှိပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကကိုအောင်မြိုင်ကိုမဆုမွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်ကိုအောင်မြိုင်အခုလိုမျိုး VOA မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ
ဟုတ်ကဲ့ကျမတို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီနိုင်ငံတကာမှာရှိတဲ့ရိုဟင်ဂျာအင်အားစုတွေပေါင်းပြီးတော့မှရိုဟင်ဂျာနိုင်ငံရဲ့အတိုင်ပင်ခံအင်အားစုဆိုပြီးတော့ဖြစ်ပေါ်လာဖို့စ조사အထောက်နေကြတယ်လို့သိရပါတယ်ဆိုတော့ဒီလိုမျိုးရိုဟင်ဂျာနိုင်ငံရဲ့အတိုင်ပင်ခံအင်အားစုဖြစ်ပေါ်လာဖို့အတွက်ပေါ့နော်ဒီလှုပ်ရှားဆောင်ရွက်နေကြတဲ့ဒီပူးပေါင်းဆောင်ရွက်နေကြတဲ့အခြေအနေလေးရှင်းပြပေးပါဘာကြောင့်ဒီလိုမျိုးလှုပ်ဖို့အတွက်ပေါ့နော်ဒီစိတ်ကူးရခဲ့ကြသလဲဘလို့စ조사အထောက်ခဲ့ကြသလဲအဲ့ဒါလေးအရင်ရှင်းပြပေးပါရှင
်လာကျွန်တော်တို့ကဟိုကျွန်တော်တို့ရိုဟင်ဂျာအသင်းအဝိုင်းမှာဟိုရိုဟင်ဂျာအားလုံးကိုကုစားပြုနိုင်တဲ့ဟိုအဖွဲ့အစည်းဆိုတာဟိုလက်ရှိအချိန်တိပေါ့နော်ဟိုလုံးဝမရှိတော့ဘူးဟိုရခင်လက်မရှိဘူးအခုလက်မရှိတော့ဘူးဒီလိုအချိန်နဲ့မှာကျွန်တော်တို့ရိုဟင်ဂျာလူတို့ရဲ့ဟိုပေါ့နော်ဟိုခံစားရှိတွေဒုက္ခတွေအဲဒါတွေကတော့ဟိုလက်ရှိဟိုကျွန်တော်တို့ဟိုရခိုင်ပြည်နယ်တဲမတော်၎င်းဟိုပြပနိုင်ငံတွေပြည်နယ်တဲ့ဟိုဘင်္ဂလားဒေ့ရှ်နိုင်ငံတွင်တော်၎င်းဟိုထိုင်းနိုင်ငံတွင်နိုင်ငံတွင်တော်၎င်းဟိုမလေးရှားဟိုအင်ဒိုနီးရှားအဲအိန္ဒိယဟိုစသဖြင့်ပေါ့နော် နိုင်ငံတတော်များများမှာနီနာရှိနိုင်ငံတတော်များများမှာကျွန်တော်တို့ရိုဟင်ဂျာလူတို့ကဟိုဒုက္ခပေါ့နော်အမျိုးမျိုးခံရတာရှိတယ်အဲပြီးတော့မတရားအချင်းချခံရတာလည်းရှိတယ်ဟိုကျွန်တော်တို့ဟိုရေလဲခုံလဲကနီဟိုပင်လေပင်ကိုချော်ပြစ်ပြီးတော့ဟိုမလေးတို့အင်ဒိုနီးရှားတို့အဲ့လိုသွားတာရှိမှလည်းဟိုလေမြောက်ပြီးတော့တည်ဆွန်းသွားတာတို့အဲပြီးတော့လူကုန်ကိုအပွဲတွေစီငွေရိုက်ခံရတာတို့လင်ပိုင်းဆိုင်တာခံရတာတို့အဲစသဖြင့်ပေါ့နော်ဟိုအများကြီးရှိတယ်အဲဒီလူအချာနေတွေကိုဟိုချန်တော်တို့ဘုံတွင်ရှင်းတဲ့ဘုံစူးစိမှုနဲ့ချန်တော်တို့ပြင်ရှင်းနိုင်တဲ့မျိုးမရှိတော့ဘူ
းဟုတ်ကဲ့
တနေ့တနေ့ကျွန်တော်တို့လူရင်းကြလူတွေရဲ့အချမ်းမြေကပုံမှုဆိုးရွားလာတယ်။အဲပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ရဲ့အချမ်းမြေတော်၎င်းကျွန်တော်တို့မြန်မာနိုင်ငံရဲ့ဟိုနေရတဲ့သအသီးသီးရဲ့အချမ်းမြေတော်၎င်းပေါ်တော်တော်လေးဆူဆူဝါဝါလို့ပြောလဲရတယ်ဒီအရှင်ဆူလို့ဆိုရင်အဲ့တော့ကျွန်တော်တို့ကျွန်တော်တို့ကကျွန်တော်တို့လူရင်းကြလူမျိုးရဲ့လွဲရှဲအရာတော်၎င်းအဲပြီးတော့ကျန်တော်တို့နိုင်ငံရဲ့လူအရှားရသော၎င်းကျန်တော်တို့ကဟိုပေါ့နော်ဟိုတိတိမိမိအားလုံးစုစည်းပြီးတော့ခုန်ရင်နိုင်ဖို့အတွက်ကျန်တော်တို့နေရတဲ့သားအတိတိကနီးဟိုဒုဟင်ကြလူတို့တွေကိုဒုဟင်ကြအရေးဆုံးရွေးနေသူတွေကိုကျန်တော်တို့စုစည်းပြီးတော့ဟိုတကပလုံးတကပလုံးမှာရှိတဲ့ဟိုဒုဟင်ကြအဖွဲ့အစည်းတွေအတိတိကနီးပါသူတို့ကပါကုစလေတွေယူပြီးတော့ဒီလိုတန်တို့အာလုံစူဖုံးပြီးတော့အာလုံစုံရင်ပြီးတော့အာလုံစုအဲဒါဒီလိုမျိုးရိုဟင်ဂျာရဲ့ကုစားပြုံးနိုင်တဲ့ဟိုအတိုင်းမင်ခံကောင်စီဇမဟုတ်ရိုဟင်ဂျာအတိုင်းမင်ခံနိုင်ငံရအတိုင်းမင်ခံအင်အားစုစုပြီးတော့ပွေးစည်းမယ်ဆိုလို့ဆိုရင်တန်တို့ရဲ့အထင်ကဟိုဖူပြီးတော့တန်မာလာမယ်ဟိုတန်တို့အားရှိလာမှာပေါ့ဗျာ
ဟုတ်ကဲ့ရှင
်အဲဒီလိုအဲဒီကိုကျန်တော်တို့ဆဲရှုပြီးတော့ဒီဟာအတွေ့ကျန်တော်တို့ချူပင်းဆောင်ရွေးနေရဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒီထဲထဲမှာဒီရိုဟင်ဂျာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေအမျိုးသမီးတွေလူငယ်ဖွဲ့တွေလည်းအားလုံးပါဝင်တယ်လို့ပြောပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီရိုဟင်ဂျာတွေအားလုံးရဲ့အသံကိုကိုစားပြုနိုင်မှုအတွက်ချူပင်းဆောင်ရွက်ကြတဲ့အခါမှာရောဘလိုမျိုးစိန်ခေါ်မှုတွေရှိနိုင်တယ်လဲနောက်ပြီးတော့ဘလိုမျိုးစုပေါင်းမှုတွေနဲ့ပေါ့နော်ရှေ့ဆက်ပြီးဆောင်ရွက်သွားဖို့ရောစီစဉ်ထားတာရှိပါလဲရှင်
ကျန်တော်တို့ကဒီဟာကဟိုကျန်တော်တို့ကဥဆောင်လှောက်ချောင်းမှုအဖွဲဆိုပြီးတော့ယာယီပဲဖွဲ့စည်းလိုက်တာဖြစ်ပါတယ်တနည်းအားဖြင့်ကျန်တော်တို့ပြောရမယ်ဆိုလို့ဆိုရင်ဒါကဖိမျောရေးကော်မတီပဲရှိပါတယ်ကျန်တော်တို့ကလူဝင်ကြအားလုံးကိုကူစားပြုနိုင်တဲ့အတိုင်းပင်ခံအင်အားစုဆိုပြီးတော့ဓာတ်ရိုက်ဖွဲ့စည်းတာတော့မရှိတော့ဘူးအဲ့ဒီအင်အားစုပြလာဖို့အတွက်ပဲကျန်တော်တို့ကဥဆောင်ပြီးတော့ကျန်တော်တို့ချူပန်းဆောင်ရွက်နေရဖြစ်ပါတယ်ဒါကြောင့်မလို့ဟိုကျန်တော်တို့ကဒီဂျာကာလာမှာပေါ့ဗျာဒီတန်တော်တို့ရဲ့ဟိုအဲ့ဒီအတိုင်းမြင်ကအင်အားစုပြင်မလာခင်ရတိတန်တော်တို့ဂျာကာလာမှာတန်တော်တို့ကအဲရူဟင်ဂျာနိုင်ငံရေးလောက်ချနေတဲ့ဖွဲ့စည်းတွေနဲ့တန်တော်တို့ဟိုတွဲဆုံနေတာရှိတယ်ညှင်းနေနေတာရှိတယ်အဲပြီးတော့ဟိုညှင်းနေပြီးသားအဖွဲ့စည်းရောလူပုဂ္ဂိုလ်ရောရှိပါတယ်အဲပြီးတော့ဟိုညှင်းနေနေတုန်းမှရှိတဲ့ဟိုလူပုဂ္ဂိုလ်အဖွဲ့စည်းတွေလည်းရှိတယ်အဲပြီးတော့ကျွန်တော်တို့ဟိုမြန်မာနိုင်ငံထဲကလူတွေနဲ့ရောဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကယူဟင်ဂျာအရေးလှောက်ရှားသူတွေရောအမျိုးသမီးခေါင်းဆောင်တွေရောပြီးတော့ပညာရှင်တွေရောစသဖြင့်ပေါ့နော်ကျွန်တော်တို့ကအဓိကဟိုလွဲနေတဲ့အဓိကလူဟင်ဂျာအရေးမှာတက်တက်ဝဝပါဝင်နေတဲ့လူတွေကိုကျွန်တော်တို့ကသူတို့နဲ့ကျွန်တော်တို့ရှိစစ်ပြီးတော့ကျွန်တော်တို့ပူပေါင်းနေတာရှိတယ်ကျွန်တော်တို့အပေါ်စီးတွေနဲ့ဟိုလူဟင်ဂျာပေါ်စီးတွေနဲ့ပူပေါင်းပြီးတော့ညီနိုင်ပြီးတော့ကျွန်တော်တို့ဒီအတိုင်းမြေကအင်အားစုပြပေါ်လာအောင်ဟိုဆွန်ရွေးနေတဲ့ဟိုစက်ကော်မတီတွေလည်းရှိတယ
်ဟုတ်ကဲ့
ဒါကလေစင်ကာစင်ကာကျွန်တော်တို့ကဒီဟာကိုဆွန်ရွေးနေတာပဲဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့အခုနောက်ဆုံးအနေနဲ့ပေါ့နော်ဒီအင်အားစုပေါ်ပေါက်လာနိုင်မှုအတွက်ဝိုင်းဝန်းကြိုးပမ်းမှုကိုဒီမပါဝင်သေးတဲ့အဖွဲ့အစည်းတွေကိုရောနောက်ဒီနိုင်ငံတကာမှာရှိတဲ့ရိုဟင်ညာအဖွဲ့အစည်းတွေကိုရောနောက်ပြီးတော့ဒီမြန်မာပြည်ထဲမှာရှိတဲ့ရိုဟင်ညာအင်အားစုတွေကိုရောကိုအောင်မြိုင်ကလည်းဒီအင်အားစုပေါ်ပေါက်လာနိုင်ရေးအတွက်ဥဆောင်ပြီးတော့မှလှုပ်ရှားဆောင်ရွက်နေတဲ့သူတယောက်အနေနဲ့ဘာများပြောချင်တာမျိုးရှိပါလဲရှင
်ဒီသူလူတို့ကြောင့်မှတချို့အတင်အမြင်လွဲမနိုင်တဲ့အတင်အမြင်တွေဆိုလို့ရှိရင်လက်ရှိကောင်းရှိနိုင်တယ်ပေါ့ဗျာဘာကြောင့်လဲဆိုလို့ရှိရင် positive ဒီလိုဟောပေါ့ယာပေါင်းများစွာရှိရင်သားနဲ့ ဒါဘာမှထူးမလာဘူးကကိုထက်ပြီးတော့ပေါ်စစ်တစ်ခုပေါ်လာတယ်ဆိုပြီးတော့သူတို့အဲ့လိုမျိုးမြင်ရှင်မြင်နိုင်တဲ့လူတွေလည်းရှိကောင်းရှိနိုင်တာပေါ့ဗျာဒါကြောင့်မလို့ဒီဟာကဒါကပေါ်စစ်မဟုတ်ဘူးကမင်းအမန်ပြောမယ်ဆိုလို့ရှင်ဒါကကောင်စီပေါ့နော်ဟိုအပေါ်စီအတီတီရဲ့ဟိုကုဇလေတွေပါဝင်လို့ရမယ်ဒီနေရာမှာသူတို့တွေ့နေရရှိတယ်အဲပြီးတော့ရူဟင်ဂျာနေရာဒေသပေါ့နော်ရူဟင်ဂျာဥပမာပဲရူဟင်ဂျာကအိန္ဒိယမှာရှိမယ်ဆိုလို့ဆိုရင်အိန္ဒိယကရူဟင်ဂျာလက်ဒီမှာပါဝင်ခွင့်ရှိတယ်ဟိုမြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယမလေးရှားဟိုထိုင်းပြီးတော့ဆော်ဒီအဲပြီးတော့အမေရိကအဲပြီးတော့ကနေဒါစသဖြင့်ပေါ့နော်နိုင်ငံအတီတီကရူဟင်ဂျာအရေးကိုဥဆောင်ဆောင်ရွက်နေတယ်ဟိုလူပုတ်ကူရောအပေါ်စီရောအခွန်လုံးဒီမှာလာလဲရတယ်ဒီအတိုင်းပင်ကန်ကောင်စီမှာပါလဲရတယ်ကျန်တော်အလုံးဒီဟာကိုစူးစီးပြီးတော့ကျန်တော်ကဆုံးပြမှာဖြစ်ပါတယ်ကျန်တော်ဘယ်လိုဆောင်ရွက်မယ်ဘာတွေလောက်သိလဲဆိုတာစူးစီးမှုနဲ့ပေါ့ဗျာအဲအဲ့လိုပဲကျန်တော်ကလောမှာဖြစ်ပါတယ်အဲ့လားကြောင့်မလို့ကျန်တော်ဟိုရူဟင်ဂျာအလုံးဒီအတိုင်းပင်ကန်ကောင်စီမှာဟိုမပင်းမနယ်ပါဝင်သိတဲ့လို့ပဲကျန်တော်ကတိုက်တွန်းပြောရှင်ပါတယ်
ဒါကတော့ရိုဟင်ဂျာတို့မျှော်လင့်ချက်အစီအစဉ်မှာမက်ဆုမွန်ဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါ။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံတဝန်းနယ်မြေတွေအကြီးအကျယ်ဆုံးရှုံးလာနေတဲ့စစ်ကောင်စီအနေနဲ့အရက်သားတွေပေါ်အညှိုးနဲ့ပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဖို့ KNDF အမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF ကတောင်းဆိုလိုက်ပါတယ်။ KNDF ပြည်နယ်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစတင်ခဲ့တဲ့စစ်စင်ရေးတက်တလေလုံးစစ်စင်ရေးနောက်ပိုင်း9လအတွင်းမှာစစ်ကောင်စီတပ်စခန်းတွေကိုအပြည့်သိမ်းယူနိုင်ဖို့အထိကြိုးပမ်းနိုင်တဲ့အခြေအနေကိုရောက်ရှိလာကြောင်း KNDF ဥက္ကဋ္ဌခွန်ပီတူးကလည်း VOA ကိုပြောပါရယ်ဒီတစ်ပတ် Zoom ကနေဆက်သွယ်မေးမြန်းထားပါရယ်ရှင်
ကျွန်တော်တို့ရဲ့စီရေးယူမန်ချက်ပေါ့နော်ဒီ2024မှာအင်ပြန်ကြမယ်လို့ယူမန်ထားတဲ့ယူမန်ချက်ကိုတော့အခုဆက်လက်ပြီးမှအကောင့်တွေပေါ်နေတော့ဖြစ်တယ်ဆိုတော့စီရေးဘက်မှာကျွန်တော်တို့ဒီစစ်ကောင်စီစတဲ့ကိုသူ့ရဲ့တိုက်ရင်တပ်စခန်းတွေတဲ့ကိုပေါ့နော်ပြန်ထုတ်သွားအောင်ကျွန်တော်တို့ပြီးခဲ့တဲ့ကာလတစ်လျှောက်လုံးမှာတိုက်ပွဲတွေတိုက်ခဲ့ပြီးမှဟိုဖိအားပေးနိုင်ခဲ့သလိုအခုရက်ပိုင်းဆက်မှာဆိုရင်ကျွန်တော်တို့ကဒီတိုက်ရင်စခန်းတွေကိုပေါ့နော်ပြီးသိမ်းနိုင်ဖို့ကျွန်တော်စူးစမ်းနေတယ်ဒါကြောင့်မလို့ဖားဆောင်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးမှဖားဆောင်မှရှိနေတဲ့တိတုံကတိုက်ရင်ကိုပေါ့နော်ဒါအပြစ်ပြချိန်မုန်းနိုင်ဖို့အတွက်ကျွန်တော်စူးစမ်းနေတယ်လို့မိုးပြဲဘက်မှာလည်းပေါ့နော်ဒါတိုက်ပွဲတွေပြင်းထန်ပြီးမှမိုးပြဲမှာလည်းလင်းနီးနီးတိုက်ရင်ကိုပေါ့နော်ဒါအပြစ်ပြတိုက်ပွဲတိုက်နိုင်ဖို့ကျွန်တော်စူးစမ်းနေတဲ့အခြေအနေမျိုးရှိပါတယ်
မျိုးသိမ်းတိုက်ပွဲတွေပေါ့နော်နယ်မြေသိမ်းတိုက်ပွဲတွေအနေထားရချင်းရင်ဒီအခုကင်နီမှာအနေထားဘယ်လိုလဲရှင
်ဟုတ်ကျွန်တော်တို့ရဲ့ဒီခုနပြောသလိုပေါ့နော်စစ်ကောင်စီတရရဲ့တိုက်ရင်စခန်းတွေပေါ့နော်အလုံးစုံ6ခုလောက်ပဲကျန်တော့တယ်အဲဒီ main center 6ခုလောက်ကိုကျွန်တော်တို့ကအပြတိုက်နိုင်ဖို့ကိုကျွန်တော်စူးစမ်းနေတဲ့အခြေအနေမျိုးဖြစ်တယ်အဲ့တော့ဘယ်အားတွေကိုအရင်ဦးစားပေးပြီးမှပေါ့နော်မြစ်ပြချင်မုံမလဲဆိုတာကတော့ကျွန်တော်တို့ရဲ့စီဒီဟာအပိုင်းဖြစ်တဲ့အတွက်ပေါ့နော်အဲ့ဒီပေါ်မှာသူးတလဲပေါ့နော်သူးပြောစာမဖြစ်သေးဘူးဒါပေမဲ့ခုနပြောတဲ့မြို့တွေတော်တော်များကိုပေါ့နော်ဒီ2024တက်မှာဆက်လက်ပြီးမှပေါ့နော်ချင်မုံနိုင်ဖို့ကိုကျွန်တော်စူးစမ်းနေတယ်အလွိုက်ကောကလည်း one of the target ပေါ့နော် area ဖြစ်တယ်အဲ့ဒီ target area ကိုတော့ကျွန်တော်တို့ဆက်ပြီးမှရှင်းမုံနိုင်ဖို့ပေါ့တော့ဒါလှုပ်ဆောင်သွားမယ့်အနေအထားမျိုးရှိပါတယ်ဗျာဟုတ်
အဲ့တော့စစ်ကောင်စီအနေအထားကစစောကပြောပါတယ်ဆိုလို့ရှိရင်တစ်ဖက်မှာလည်းသူတို့တွေကစစ်မျက်နှာတွေများနေတော့တခြားပြည်နယ်တွေမှာလည်းများနေတဲ့ခါကျတော့အခုခီနီမှာစစ်ကောင်စီတပ်တွေလှုပ်ရှားမှုတွေဟာတိတ်မရှိတော့ဖြစ်တယ်လို့ဒါပေမဲ့တစ်ဖက်မှာလည်းသူတို့ကအင်အားဖြည့်ဖို့လည်းစူးစမ်းနေတာတွေရှိနေတော့တကယ်တမ်းဟိုစစ်ကောင်စီAR ကစစ်ကောင်စီတပ်တွေရဲ့ AR ကပြစ်ထင်းနိုင်အောင်ပေါ့နော်သူတို့ချိုးပန်းနေတဲ့အခြေအနေကဘယ်လိုရှိလဲရှင
်စစ်ကောင်စီတွေရဲ့ဒီအင်အားပြစ်တင်မှုကပေါ့နော်ပဲပုံမှန်တော့တိုင်းတာလို့ရလဲဆိုတော့ဒီလက်နက်ကြီးပြစ်အားတွေနောက်ဒီလေရင်နဲ့ပေါ့နော်ထောက်ပို့လုပ်တဲ့ဟာတွေရရင်နဲ့ထောက်ပို့လုပ်တဲ့ဟာတွေကဒါအားနည်းလာတယ်ပဲလို့တို့ရောခတ်မှန်းတယ်ဒါပေမဲ့ဒီလိုအားနည်းတဲ့အတွက်ပေါ့နော်ဒီအလွယ်လေးနဲ့ကျွန်တော်ဘက်ကအောင်မြင်မှုရသွားတဲ့အနေအထားမျိုးတော့မဟုတ်သေးဘူးပေါ့နော်စစ်ကောင်စီဘက်ကအင်အားအတိုင်းတာလေးတခုရှိတယ်သို့တော့လက်နက် GPR တွေကအရင်ကာလတွေထက်အရန်နည်းသွားတယ်ပေါ့နော်နောက်တစ်ခုကမြေပြင်သွတ်စစ်တွေမြေပြင်ဒီတာတွေအင်အားပြစ်တင်တဲ့ကိစ္စတွေမှာပေါ့နော်ဒါအားနည်းနေသေးပဲဖြစ်တယ်အခုတိလုံလုံလောလောပြစ်စည်းနိုင်တဲ့အနေအထားမျိုးမရှိသေးဘူးဒါကြောင့်မလို့လေသူတို့ရဲ့ဒီစစ်မှုမထမ်းမနေရဥပဒေကိုပြဋ္ဌာန်းပြီးမှတတအင်အားအသည့်တွေစုဆောင်းနေတဲ့အခြေအနေမျိုးကိုပေါ့နော်ဒါစူးစမ်းနေသလို ကျွန်တော်တို့နဲ့ဆိုရင်ရှမ်းပြည်နယ်အဲထက်မှာရှိနေတဲ့ဒီပို့ဒီဘာနော်ပြန်လို့တရီကိုပြည်သူစုတွေကိုဒါလည်းနဲ့တတ်ဆင်ပြီးမှသူတို့နဲ့တူဘာနော်ဒါတိုက်ဖို့ကိစ္စတွေဘာနော်ဒါပြောနေတယ်လုပ်နေတဲ့အားတွေကိုသိရတယ်အဲ့တော့ဟိုစစ်ကောင်စီရဲ့အင်အားတွေကဘာနော်ဘယ်လောက်ထိအင်အားများလာပြီးမှဘယ်လောက်ထိဒီအာတင်မိုးရေးမှာဘာနော်ဒါတိုးတက်လာတဲ့ဆိုတာကခံမှန်ရခဲ့ပေမဲ့အခုချိ ဒီဆော့မှုတွေကိုလည်းကျွန်တော်ဆက်မပြဆက်လုပ်နေတယ်အဲ့ဒီခါမှာအခုစစ်ကောင်စီကသူတို့အသက်သွင်းလိုက်တဲ့ဟိုမဖြစ်မနေစစ်မှုထမ်းနေဥပဒေကြောင့်ပေါ့နော်ဒီကိနီပြည်နယ်ဘက်ကိုထွက်လာတဲ့လူတွေရောရှိလာရှင်တို့အဲ့ဒါကဟိုသူတို့လည်းတရားချင်ဘူးပေါ့နော်ဒါမဲ့တရားကတော့စစ်မှုမထမ်းမနေရကြောင်းမလို့ပေါ့နော်ဒီလူငယ်များပြားကပေါ့နော်ဒီလူမြောက်နေနေလို့ယူဆရတဲ့နေရာတွေကိုသွားနေကြတဲ့အ labima simutan lure, not only tapo ma pawin, bima bono tona yelunga lure, luye lunge luyeri bono dariga tenru piko dulu. Tenru siu labima bono CDN ni ne, domo le di lu a ni ne bono di auto ye, apinya ita ma yima labima tamu tan san lure lure le piko dulu. Tenru si ma labima kolong lure, lure bono, nita su la biji, lumu si bayi teniyama bono, lu yare, yare gula lu rabe si bono dari ku tenru. ပြည့်ပြည့်စုံစုံနဲ့ဘောနော်ဒီကိုဟိုဗလာကျိုးစုံနေပါတယ်ဒီလိုကျိုးစုံတဲ့အတွက်လည်းဝန်ထုပ်ဘူရီတော့ရှိပေမဲ့တစ်ဖက်မှာကတော့အားလုံးရဲ့ဆန္ဒကြီးအားလုံးရဲ့ခုလုံနိုင်တဲ့နေရာလေးတွေတစ်ခုပြောင်းအောင်ဘောနော်ဒါဖီနီတီကနေပြီးမှစစပြီးမှလှုပ်ဆောင်ဒီလိုကျွန်တော်တို့နဲ့တူချိတ်ဆက်နေတဲ့တော်နိုင်အဖွဲ့စီတီတီကလည်းဒီလိုလှုပ်ဆောင်နေတဲ့ပုံမှာဘောနော်ဒါကျွန်တော်တို့အတ
ပြုတ်တော့အတွင်ယူပြီးမှာပေါ့နော်ကျွန်တော်တို့ပြည်သူမှုတွေနဲ့အာတစ်ဆက်လို့ဆောင်မှုတွေပေါ့နော်ဒါလုံဆောင်နေပါတယ်ဗျာဟုတ်အဲ့တော့ဟိုပထမအစောအစပိုင်းမှာပြောသားရတယ်မှာဒီစစ်တုံးပန်းနေပေါ့စစ်ကောင်စီဘက်ကဒီစစ်တုံးပန်းနေအများပြရရှိရှိနေတဲ့အနေထားနောက်တစ်ဖက်မှာလည်းလက်နက်ချပြီးတော့ဒီထွက်ပြေးလာတဲ့ဒီစစ်သားတွေရဲ့အခြေအနေပေါ့နော်အဲ့ဒီဟာကကိုယ်အနေနဲ့မှာဘယ်လိုရှိ
ဒီအာဖန်စီသင်္တန်ထားတဲ့လူရအများကြီးတွေ့ပါတော့စုံစမ်းစစ်စင်မှုတွေအခြေယူမှလုပ်နေရတဲ့အခြေအနေလေးတွေရှိတယ်ပေါ့နော်ဆိုတော့အလုံးပေါင်းဆိုရင်ဥပမာဆိုခုဖာဆောင်ကလူ50ကျော်တော့ရှာတော့မှလည်း30ကျော်ပေါ့နော်ပြီးတော့လွယ်ကော်မှာလည်းပေါ့နော်50ကျော်တွေရှိခဲ့တဲ့လူရင်အားတွေကိုဒါအခုထိစုံစမ်းစစ်စင်မှုတွေလုပ်ပြီးမှပေါ့နော်ဒီအခုနပြတဲ့ထိန်းသိမ်းမှုတွေပေါ့နော်ဒါဆက်လုပ်နေရ ဒီအစ်တို့ပန်းအရပေါ့နော်ဒါသင်္သိမ်းထားတာတွေရှိတယ်လို့တစ်ဖက်မှာတော့သူတို့ရဲ့အခွင့်အရေးကိုလည်းကျွန်တော်တိုင်းတာလေးခုပေးပါတယ်သူတို့မိသားစုနဲ့ဆက်သွယ်ခွင့်တွေသူတို့ရဲ့ဒီအာသာဝန်ကြီးတွေလည်းပို့သွယ်ပေါ့နော်ဒါအတတ်နဲ့ဆုံးပန့်ပို့မှုတွေကိုကျွန်တော်လုပ်နေတယ်လို့သူတို့ဆေးဝါးကုသမှုတွေလည်းပေါ့နော်ဒါဖြစ်နေပါတယ်အခုဖော်ဆောင်ဖက်မှာဆိုရင်ဒါကြီးကြပ်တန်ရရတဲ
အခုဒီလက်တလောမှာပေါ့နော်ဒီနေပြည်တော်တို့ဟိုပြည်ဦးလွင်တို့မော်လမြိုင်တို့မှာအဲ short tight တုံးနေရဲ့နောက်ပြီးတော့အဝေးထိန်း drone နေနဲ့ဟိုပစ်ခတ်တိုက်ခိုက်မှုတွေပေါ့နော်စေရေးရအရေးပါတဲ့နေရာတွေပစ်ခတ်တိုက်ခိုက်တဲ့အနေအထားရောဒီကင်းနီပြည်နယ်မှာဒီစေရေးချင်းတွေရောရိုက်ခတ်မှုတွေရှိလားရှင်ဘယ်လိုဆက်ဆက်မှုတွေရောရှိနေလားရှင်
ကျွန်တော်တို့တော်လိုင်းရအစုတဲ့အားလုံးကတော့အချိန်ဆက်ချစ်အလုံးနိုင်ဖို့ပေါ့နော်ဒါစူးစမ်းနေစေပဲဖြစ်တယ်အဲ့တော့ခုလိုမျိုးဒီပြည်ဦးလွင်ဘက်မှာကျောက်တိုက်တုံးတရားခုနဲ့ပြည်ရဟာရောဘောနော်နေပြည်တော်မှာဒီdrone တွေနဲ့ရောပေါ့နော်ဒါတိုက်ခိုက်တဲ့အရာတွေအားလုံးကဒါကောင်းတယ်ခုလိုမျိုးပေါ့နော်ဒီဟိုဘာလဲကရင်ပြည်နယ်ဘက်မှာမြောက်ဒီမြို့ပေါ့နော်ဒါဝိုင်းထားပြီးမှစီးထားနိုင်တဲ့အရာတွေအားလုံးကလည်းစ ซีเอียบนาดาเปียนลาชิเซมูรีชิตโลเปียนลาอาบิบนาจูปิมูรีจีเรซีเอียก็ดีแทบปุ๊บสวาร์เรียรีก็รอจันรุ่มมีอลินรู้แบบนี้เลยสิ่งที่ทักกันนี่พี่มาดีบงเจรารีก็รอดานีดานิจงนี่อะไรปีรอจันรุ่มดีคุณอาบิบมีบนาดีเทนเดลูปันซิตาพิจารารีก็นี่อะไรมาพี่นี่เรื่องบนาดาดีแทบปุ๊บสวาร์เรียรีก็รอจันรุ่มมีอลินรู้ ตอนนั้นรู้ตอนสุดที่นั่นคือเวชิรากาโรดีอยากตาพิมารีกูบอกนะตอนนั้นสูงช่องเล่นในผู้บอกนะสิ่งที่กูตอนสุดที่นั่นไปบอกนะตอนนั้นรู้กรีนีพิมาพิเคเรตปาเทมาสินอ่าสัตย์เนี่ยบอกนะสัตย์เนี่ยมาสินแกมีตอนนี้พูดไปนอกเดียมาอ่าอยากตาดีนี่เรนี่เองดีสัตย์จังลูกยูสัตย์เนี่ยดีกูยิ่งมาท้าได้แค่เรื่องอะไรบอกนะดับจีเรอันนี้อะไรก็นอกจากการที่ตัวนอกจากนี่อะไรที่เรื่องบอกนะลูทุเรนี่เรสัตย์จังลูกมาคลีดีสัตย์จันนี่จะได้เช่นนี้เยอ
ဒီနေ့ထားကစစဝပြောပါတယ်ဆိုလို့ရှိရင်တဖက်မှာလည်းသူတို့တွေကဟိုစစ်ကောင်စီရဲ့နောက်ဆုံးဆက်သက်ဟိုနောက်ဆုံးပြင်မှုကျူးလွန်တဲ့အရာတွေပဲပေါ့နော်ကျွန်တော်တို့မျော်လင့်လို့ရတော့မယ်မြင်ရတော့မယ်အခြေအနေမျိုးဖြစ်တယ်ဒီအခုဆိုရင် ကီနီမာဆိုလို့ရှိရင်ကန်ဒီအက်အပါအဝင်ပေါ့နော်ကီနီလက်နက်ကိုင်ဖွဲ့ပြီးပကနေပြီးတော့ဟိုဆိုမိုးရဟာတဲ့နယ်မြေတွေပိုင်ဆိုင်ထားတဲ့နယ်မြေတွေရှိလာတာတွေတပြိုင်တည်းဒီ
ဒီအိုက်စီအုတ်ချုပ်ရေးကောင်စီအဖွဲ့ရဲ့အဓိကလက်ရှိစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့ခက်ခဲတွေအပါတွေလည်းရှင်ဟုတ်ကျွန်တော်တို့ဒီစစ်ဘူကာလပေါ့နော်တော်လိုင်းရေးလုပ်နေတဲ့ကာလမှာပဲအုတ်ချုပ်ရေးတွေကိုကျွန်တော်တို့လုတ်ဆောင်ရတာဖြစ်တယ်အုတ်ချုပ်ရေးရဲ့အဓိကတာဝန်ကတော့ပြည်သူတွေကိုဝန်ဆောင်မှုတွေပြန်ပေးနိုင်ဖို့အတွက်ကိုညီမန်းတာဖြစ်တယ်ပေါ့နော်ဆိုတော့ပ အမျိုးနဲ့အဆင့်ပေါ်တော့ဒီအုတ်ချုပ်ရည်တွေကိုကျွန်တော်ပြန်လဲပြီးမှရွေးချယ်ထားတာတွေရှိပါတယ်ကျွန်တော်တို့ရဲ့မော်ဒယ်ကတော့ဒီအရတအုတ်ချုပ်ရည်ကိုကျွန်တော်တို့ကလေးရောက်ပေါ့နော်ဖိတ်ခေါ်ထားပြီးမှလက်နက်ကန်အဖွဲ့စည်းတွေဖက်ကပေါ့နော်ဒီပါဝင်နိုင်မယ်ဆိုသုံးရောက်ပေါ့နော်ကိုယ်တိုင်ပေးထားပြီးမှကျွန်တော်တို့ဒီလိုလက်နက်ကန်အုတ်ချုပ်ရည်နဲ့အရတအုတ်ချုပ်ရည်တွ ကျွန်တော်တို့ဒီလူမှုရေးကျန်းမာရေးတွေတိစောက်လာနိုင်တယ်အဲ့တော့ရီဇီလီယန့်ကောင်းလာတယ်လို့ကျွန်တော်တို့ဒီပြည်သူလူထုတွေပါဝင်မှုကိုလည်းပေါ့နော်ဒါရရှိစေတယ်အဲ့တော့ကျွန်တော်တို့အခုလောဆယ်ရှင်းပြနေကိုပြီးဆုံးပြီးစီးအောင်ပေါ့နော်ဒါအချုပ်ဟိုအချုပ်ရေးတွေကိုချထားနိုင်တယ်လို့မကြာခင်မှာနောက်ဆက်သုံးမြို့နယ်ဘူးပေါ့နော်ကျွန်တော်တို့ဒါချထားလိုက်မယ်အဲ့တချို့မြို့နယ်တွေကတော့ဥပမာဆိ ဂျွန်လလောက်ထိပေါ့နော်ကျွန်တော်တို့ရဲ့ဒီ budget year အထိကတော့ကျွန်တော်တို့73မြို့နယ်အပီစီဖွဲ့စည်းနိုင်ပြီးမှ2024 2025ဒီအောက်ချိုရေးအတွက်ရန်ပုံငွေတွေကိုလည်းပေါ့နော်ကျွန်တော်တို့ရှာဖွေပြီးမှဝန်ဆောင်မှုတွေကိုပြန်ပြီးမှပေးနိုင်ဖို့ညွှန်လင်းထားပါတယ်အဲ့ဒီအတွက်ရဲတွေရောနော်အတင်းဆောင်တွေနော်နောက်ထပ်ဒီလာဝကတွေမျိုးပေါ့နော်ဒီလူရည်စင်းပြန်ကောက်တာတွေနောက်ဆုံးကျွန်တော်တို့ရဲ့ဒီစစ်ဆောင်ပြည်သူတွေနဲ့ပြန်လည်နေရာချထားရေးကိစ္စတွေကိုပေါ့နော်ပုံပုံကောင်းမှုအောင်စီမံဆောင်ရွက်နိုင်ဖို့ကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ်ပေါ့နော်ဆိုဒီအောက်ချိုရေးတွေကတော့ဒီလိုပေါ်လာပြီးမဲ့တစ်ဖက်မှာကတော့အခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီဆက်သွယ်ရေးပေါ့နော်ကျွန်တော်တို့ရဲ့ပြည်နယ်သွင်းမှာဆက်သွယ်ရေးအားလုံးပြတ်စီးနေတယ်အဲ့တော့ဟိုဒီအင်တာနက်ရနိုင်ဖို့အတွက်ပေါ့နော်ဆက်သွယ်ရေးလွယ်ကူနိုင်ဖို့အတွက်ကိုမနေ့ကစူးစမ်းနေရတယ်လို့လမ်းပန်းဆက်သွယ်ရေးတော်များကလည်းပေါ့နော်ပြတ်စီးခဲ့တယ်ပေါ့နော်အဲ့တော့ IEC အတွက်ဝန်ထုတ်မှုပို့ရတာဖြစ်တယ်ဒီလမ်းပန်းဆက်သွယ်ရေးတွေဒီဆက်သွယ်ဟိုဘာလဲဟာအောက်ချိုရေးတောက်တိုင်တွေပေါ့နော်ပြန်ရဖို့အတွက်ကိုကျွန်တော်တို့အင်းနဲ့အားနဲ့သုံးပြီးမှပြဆောက်နေရတဲ့ကာလလေးတွေဖြစ်တယ်ပေါ့နော်
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင
်။ VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကို နားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။မကြာသေးခင်ကနေပြည်တော်တခါမော်လမြိုင်အခြေစိုက်ရှေးတောင်တိုင်းစစ်ဌာနချုပ်နဲ့ပြင်ဦးလွေမျိုးတို့ကိုအသေးခံဒရုန်းတွေ short တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခြင်းခံခဲ့ရတယ်လို့ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးမျိုးဖြစ်တဲ့မြောက်ရီမျိုးလဲခုခံတော်လှန်ရေးအင်အားစုတွေလက်ထဲကျရောက်ခဲ့တာတွေ့ရပါတယ်။ဒီလိုအချိန်မှာနိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုနေအိမ်အခြေချုပ်ဖြစ်ပြောင်းရွှေ့ခဲ့ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွေးနိုင်တဲ့သူအလိမ်မာကသုံးသက်တင်ပြထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေအကြက်တဲပေါင်းစုံနဲ့အယူမီဝိုင်းဖြစ်နေတဲ့စစ်ကောင်းစီဒေါအောင်ဆန်းစုကြည်ကိုမျက်နှာချိုသွေးပြီလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတကြမ်းဆိုတာကူးပြောင်းခြင်းအဟောင်းကနေအစ်စ်ကိုကူးပြောင်းတဲ့သဘောဆိုကြပါတယ်နှစ်ဟောင်းကအညစ်အကြေးတွေကိုအတားအယင်းနဲ့စီးကြောတန့်စဉ်ကမင်္ဂလာရှိတဲ့နှစ်သစ်ကိုကူးပြောင်းတယ်နှစ်သစ်မင်္ဂလာလို့သုံးလုံးလေးရှိကြပါတယ်အခုချိန်မှာတော့အတာတကြံကာလကိုကြော်လွန်လို့နှစ်သစ်ကိုကူးပြောင်းရောက်ရှိခဲ့ပါပြီနှစ်သစ်မှာဘာတွေများအသစ်ဖြစ်ပေါ်ပြောင်းလဲလိမ့်မလဲဆိုတာမြန်မာပြည်သူတွေမျှော်လင့်တန်းတားကြပါတယ်ပြည်တွင်းစစ်အချိန်ကမြန်မာနေချင်းဆိုတော့မြန်မာပြည်သူတွေမှာနေ့စဉ်နဲ့အမျှအနှိဋ္ဌာယုံသတင်းတွေကိုသာမြင်တွေ့ကြားသိနေကြရတာများပါတယ်တစ်ချိန်တည်းမှာစီပွားရေးကပူကျက်တဲ့လားအလုတ်ကင်ခွင်လန်းကနေပါစစ်မှုထမ်းဥပဒေကနှိပ်စက်ကုံစည်းနှုံးတွေကအစမတန်တဲ့လျှက်စစ်မီးကလည်းပြက်နှွေနေကပူနဲ့မြမပြည်သူတွေဟာတကယ့်ကိုဒုက္ခဆင်းရဲနဲ့ကြုံနေကြရတာပါဒါကြောင့်လေနှစ်တိကူအခါသမယမှာအပြောင်းလဲဘူးအထူးသဖြင့်နိုင်ငံရေးအပြောင်းလဲသတင်းကိုမျှော်လင့်ကြတာဟာသဘာဝကျပါတယ်သတင်းကောင်းလို့ဆိုနိုင်မလားတော့မသိပါဘူးတကြံအတက်နေညနေပိုင်းမှာတော့နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုထောင်ထဲကနေနေအိမ်တစ်ခုစီကိုပြောင်းရွှေ့လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပါတယ်
။တကြံမတိုင်ခင်ဧပြီလဆန်းပိုင်းမှာနယ်စပ်ကုံသွယ်ရေးအဓိကမြို့ဖြစ်တဲ့မြရီမြို့ကိုစစ်ကောင်စီလက်လွတ်ဆုံးရှုံးလိုက်ရပါတယ်။မြရီမြို့ကိုစစ်ကောင်စီလက်လွတ်ဆုံးရှုံးလိုက်ရချိန်မှာတော့နိုင်ငံရေးစောင့်ကြည့်လေလာသူတွေမီဒီယာတွေဒေသတွင်းနိုင်ငံတွေဟာမြမအရေးကိုပိုအာရုံစိုက်လာကြတာတွေ့ရပါတယ်။အထူးသဖြင့်မြရီနဲ့ကလျက်အနီးဆုံးမှာတည်ရှိနေတဲ့ထိုင်းနိုင်ငံဟာစိုးရိမ်တကြီးနဲ့မျက်ခြေပပြတ်သတိထားစောင့်ကြည့်နေတာတွေ့ရပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်နဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတို့ဟာမြောက်ဝတီမဲဆောင်အမတ်တက်ချစ်ကြည်ရေးတရားအထိလာရောက်ပြီးတော့မြေပြင်အခြေအနေတွေကိုကိုရိုင်ကိုကြလေ့လာအကဲခတ်ခဲ့ကြတာတွေ့ရပါတယ
်။စစ်ကောင်စီမြောက်ဝတီကိုလက်လွတ်လိုက်ရတာနဲ့ပတ်သက်ပြီးဒဂါရီယန်သတင်းစာက2024ဧပြီလ9ရက်နေ့မှာရီဘက်ကာရက်ကလစ်ရေးသားတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာတရုတ်နယ်စပ်အိန္ဒိယနယ်စပ်နဲ့ရခိုင်ပြည်နယ်ထဲမှာနယ်မြေတွေဇက်တိုက်ဆုံးရှုံးခဲ့တဲ့စစ်ကောင်စီဟာထိုင်းနယ်စပ်ကအဓိကကုန်သွယ်ရေးမြို့ဖြစ်တဲ့မြရီမြို့ကိုထပ်မံဆုံးရှုံးရတာဖြစ်တယ်။အခုလိုမြရီကိုဆုံးရှုံးတာဟာစစ်ကောင်စီအတွက်စီးပွားရေးနဲ့မဟာဗျူဟာရတာထိခိုက်စေတာမဟုတ်ဘဲစစ်ဗိုလ်ချုပ်တွေကိုအဆက်တကွဲအကျိုးနည်းဖြစ်စေတယ်။ဗိုလ်ချုပ်မူကြီးမယောင်လှိုင်ဘယ်လောက်ကြာကြာဆက်လက်ရပ်တည်နိုင်မလဲဆိုတာမေးခွန်းထုတ်เสียဖြစ်လာတယ်လို့យေတာထားပါတယ်။ဒါအပြင်ဆောင်းပါးမှာစစ်မြေပြင်မှာစစ်ရှုံးတာတဲ့ပိုအရေးကြီးတာကစစ်တပ်ထဲမှာစိတ်တက်ရေးရပြက်ပြားစီကနေပြည်တော်နိုင်ငံရေးကိုရိုက်ခတ်လာနိုင်တယ်။စစ်တပ်ထဲမှာပောက်ကွဲမှုတွေဖြစ်လာနိုင်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခေါင်းဆောင်မှုလည်းပြိုလဲသွားနိုင်တယ်။အခုပုံစံအတိုင်းဆက်သွားလို့မရနိုင်တော့ဘူးလို့ ICG ရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးရစ်ရှာဟော်စီရဲ့ပြောကြားချက်ကလည်းဖော်ပြထားပါတယ်။
ဂျပန်အခြေစိုက်သတင်းစာ Nikkei Asia ကလည်း2024ခုနှစ်ဧပြီလ12ရက်နေ့မှာမြရီမျိုးကိုခုခံဒေါ်လာရေးအားစုတွေကသိမ်းပိုက်လိုက်တဲ့အကြောင်းရေးသားထားပါတယ်။မြရီကိုသိမ်းပိုက်လိုက်တာဟာခုခံဒေါ်လာရေးအားစုတွေအတွက်ကြီးမားတဲ့နောက်တစ်ဆင့်တန်လှမ်းနိုင်မှုဖြစ်ပါတယ်။ ဒါပြင်စစ်ကောင်စီဟာဘလောက်အင်အားချိနေနေလဲဆိုတာကိုထပ်မံသက်သေပြလိုက်တာဖြစ်တယ်လို့မဟာပြူဟာဘိုင်းမှာလည်းအားနေနေပြီးလေပြင်းတွေကိုမထိ ंछ ုံထားနိုင်တော့ဘူးဆိုတာမြတွေကိုလက်လွတ်ရမှုကပြတာနေရဲ့လို့မြန်မာနိုင်ငံရင်းတဲ့ပဋိပက္ခလေးလာတုံးသက်သူခင်ဂျိုလစ်ရဲ့ပြောကြားချက်ကိုထည့်သွင်းဖော်ပြထားပါတယ်အခြေအနေတွေဟာဆက်လက်ဖြစ်ပေါ်နေစေဖြစ်တာကြောင့်ဘလို့အဆုံးသတ်မယ်ဆိုတာတော့မပြောနိုင်သေးပါဘူးမြတွေလက်လွတ်ဆုံးရှုံးရမှုဟာစစ်ကောင်စီကိုအရှက်ရစေတဲ့အတွက်ကြံပြီးကြံရဆွတ်လောက်တာမျိုးတွေဖြစ်ပေါ်လာစေနိုင်ပါတယ်အဲ့လိုတုံ့ပြန်မှုမျိုးတွေဟာပြည်သူတွေအတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့လည်းခင်ဂျိုလစ်ကပဲမှတ်ချက်ပေးထားပါတယ်ထိုင်းနိုင်ငံသားဝင်ကြီးပြောကြားချက်ကိုလည်း Nikkei Asia စာအုပ်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံသားဝင်ကြီးပမ်ဘရီကကျွန်တော်တို့အနေနဲ့မြန်မာနိုင်ငံမှာဘလို့အကြမ်းဖက်မှုမျိုးကိုမှမလိုလားပါဘူး။အကယ်၍များသူတို့အခြေချင်းကြားစကားပြောကြမယ်ဆိုရင်ကျွန်တော်တို့အနေနဲ့ကူညီဆောင်ရွက်ပေးဖို့အဆင်သင့်ပါပဲလို့ပြောကြားထားပါတယ်။တတပတ်တူကတော့ထိုင်းဆိုရဟာစစ်ကောင်စီကိုတပ်ပေးတာထက်စုပေးတာကပိုများနေတယ်ဆိုတဲ့မှတ်ချက်ကိုလည်း Nikkei Asia စာအုပ်မှာဖော်ပြထားပါတယ်။ဒါ့အပြင်ထိုင်းမြန်မာနယ်စပ်များရီကုန်သွယ်ရေးလမ်းကြောင်းကုန်သွယ်မှုပမာဏဟာပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာဘီလီယံ40ရှိခဲ့တယ်လို့လည်း Nikkei Asia ကဖော်ပြထားတာတွေ့ရပါတယ်။ဒီကောင်တွယ်မှုပမာဏကိုကြည့်ရင်မြမစည်းဝါးရေးအပေါ်ဘလောက်အကျိုးသက်ရောက်မှုရှိနိုင်ပြီးတော့စစ်ကောင်စီဝေဝေလမ်းကြောင်းကိုဘလောက်ထိခိုက်နိုင်တယ်ဆိုတာမှတ်စကြည့်လို့ရနိုင်ပါတယ်
။လက်တလုံးမှာအချက်ကြာကြတဲ့နေဆက်ကုံတွယ်ရေးမှုမြဝရီဟာခုခံဒေါ်လာရေးအင်အားစုတွေလက်ထဲကိုကျသွားတယ်။စစ်ကောင်စီရုံးဆိုင်ရာနေပြည်တော်ကိုဒေါ်လာရေးအင်အားစုတွေကဧပြီလ4ရက်နေ့မှာဒရုန်းတွေနဲ့တိုက်ခိုက်နိုင်ခဲ့တယ်။ဧပြီ9ရက်နေ့ကလည်းမော်လမြိုင်ရှိအရှိတောင်တိုင်းစစ်ဌာနချုပ်ကိုဒေါ်လာရေးအင်အားစုတွေကဒရုန်းတွေနဲ့တိုက်ခိုက်ခဲ့လို့စစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအပြင်းအထန်ဒဏ်ရာရရှိသွားတယ်ဆိုတဲ့အတိမပြုနိုင်သေးတဲ့သတင်းတွေထွက်ပေါ်ခဲ့တယ်။အလားတူပါပဲ AB 14ရက်နေ့မှာစစ်ကောင်စီခေါင်းဆောင်ခီးစဉ်ရှိတယ်ဆိုတဲ့သတင်းအရစစ်တပ်မြို့တော်မေမြို့ကိုဒေါ်လာရေးအင်အားစုတွေကရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ခဲ့တာတွေ့ရပါတယ်။ပြောရရင်နေပြည်တော်အပါအဝင်စစ်ကောင်စီခေါင်းဆောင်တို့ရဲ့လုံခြုံရေးဟာအာမခံချက်မရှိတော့တဲ့အနေအထားမျိုးလို့ဆိုရမှာပါ။အာဆီယံအပါအဝင်နိုင်ငံတကာအသိုင်းအဝန်းကလည်းစစ်ကောင်စီဟာနိုင်ငံကိုထိန်းချုပ်နိုင်စွာမရှိတော့ဘူး။ခုခံဒေါ်လာရေးအင်အားစုတွေကိုမနိုင်နိုင်တော့ဘူးဆိုတာကောင်းကောင်းနားလည်သဘောပေါက်နေကြပါပြီ။ဒီလိုအခြေအနေမှာစစ်ကောင်စီဟာအပူဓာန်အကြောင်းပြချက်နဲ့သမရာကြီးဦးဝင်းမြင့်နဲ့ဒေါ်အောင်ဆန်းစုကြည်တို့ကိုထောင်တွင်းကနေနေအိမ်တစ်ခုစီကိုရွှေ့ပြောင်းပေးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးနိုင်ငံရေးအကဲခတ်တူကတော့ဒီသတင်းဟာထူးခြားတဲ့ပြောင်းလဲမှုတစ်ခုလို့တော့မှတ်ယူနိုင်ပါတယ်။ဒါပေမဲ့ဒီလိုအပြောင်းလဲမျိုးဟာအလကားနေရင်ရလာတာတော့မဟုတ်ပါဘူး။မြေပြင်အနေအထားတွေကြောင့်ပါ။မြေပြင်မှာတော်လိုင်းရေးအင်အားစုတွေတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေ PDF တွေနဲ့ဂျန်စီတွေရဲ့ဘဝတွေအသက်သွေးတွေယင်းဤပေးဆပ်ခဲ့တာရဲ့ရလဆူတာကိုနားလည်သဘောပေါက်ကြဖို့လိုပါမယ်ပြီးတော့ဒါဟာနိုင်ငံရေးအဖြစ်မဟုတ်သေးပါဘူးအကြက်တဲပေါင်းစုံတွေ့နေတဲ့စစ်ကောင်စီအနေနဲ့အသက်ချူဆောင်ရေးနီလာတစ်ခုထွက်ပေါက်တစ်ခုအဖြစ်အသုံးချမလားဆိုတာကိုသတိနဲ့စောင့်ကြည့်ကြဖို့လိုပါမယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့လေဒေါ်အောင်ဆန်းစုကြည်ကိုထောင်ကနေအကျယ်ကျုပ်အဖြစ်ပြောင်းရွှေ့တယ်ဆိုတာကတော့စိတ်သက်သာစရာပါလို့ဆိုပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင့်မရှင်ပြည်သွင်းနိုင်တဲ့အထူးအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းချက်မှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်တရုတ်မြန်မာဆက်ဆက်ရေးအပေါ်မှာမြန်မာမူဝါဒအတိုင်းဝန်း6ခုရဲ့သဘောထားတွေကိုကောက်ယူထားတဲ့စစ်တမ်းတွေ့ရှိချက်တွေကိုအချက်လက်အခြေပြုပြီးတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုဖြစ်အပိုင်းလိုက်တင်ဆက်နေရမှာဒီတစ်ပတ်အတွက်တော့ဒုတိယပိုင်းကိုကြည့်ရှုနားဆင်ရမှာပါရှင်
တရုတ်မြန်မာဆက်ဆံရေးပေါ်မြမလူကျော်လူမော်တွေရဲ့သဘောထားအမြင်စစ်တမ်းကိုအပိုင်း၅ပိုင်းနဲ့ဖော်ပြသွားဖို့ရှိပြီးဒီတစ်ပတ်မှာတော့အပိုင်း၄ကိုဖော်ပြသွားပါမယ်မြမနိုင်ငံမှာငင်းချင်ရေးရရှိဖို့တရုတ်နိုင်ငံကလူလားတယ်လို့စစ်တမ်းဖြေဆိုသူအများစုကယူဆကြပါတယ်စစ်တမ်းဖြေဆိုသူ50နှစ်ရာခိုင်နှုန်းကဒီလိုရှုမြင်ပြီး ဆက်သုံးရာခိုင်နှုန်းကအလွန်လိုလားတယ်လို့ဆိုပါတယ်။၂၀၂၂ခုနှစ်ကချင်းမြင့်ချက်တွင်နေရှင်ရောကျသွားတယ်လို့ဆိုရပါမယ်။မြန်မာနိုင်ငံမှာငင်းချမ်းရေးရဖို့တရုတ်နိုင်ငံကလိုလားတယ်လို့ထင်နေသူကအရင်နှစ်မှာ၆၀ခွန်ရာခိုင်နှုန်းထိရှိပါတယ်။ဒီနှစ်မှာ၅၂ရာခိုင်နှုန်းပဲရှိခဲ့တာကြောင့်၅၅ရာခိုင်နှုန်းထိရောကျသွားတာပါ။ မလိုလားဘူးလို့ထင်တဲ့သူကလည်းအရင်နှစ်ကထက်၁၁ရာခိုင်နှုန်းပိုများလာပါတယ်။မြန်မာနိုင်ငံငင်းချင်းအတွက်တရုတ်နိုင်ငံရဲ့ကျိုးပန်းအားထုတ်မှုတွေနဲ့ပတ်သက်ပြီးလည်းမိခဲ့ပါသေးတယ်။မြန်မာနိုင်ငံအတွင်း သူအကျိုးစီးပွားရှိတဲ့နယ်မြေတွေတည်ငြိမ်ရေးဖို့ပဲတရုတ်နိုင်ငံကဦးစားပေးတယ်လို့ထင်ကြသူများပါတယ်။ဖြေဆိုသူစုစုပေါင်းရဲ့66ရာခိုင်နှုန်းကအဲ့ဒီလိုထင်မြင်ခဲ့ကြတာပါ။တရုတ်အကျိုးစီးပွားနဲ့ဆက်စပ်နေတဲ့လက်နက်ကင်အဖွဲ့တွေအင်အားကြီးလာရေးကိုဦးစားပေးတယ်လို့မြင်တဲ့သူ14ရာခိုင်နှုန်းရှိပါတယ်။မြန်မာတိုင်းနိုင်ငံလုံးငင်းချမ်းဖို့ရှေ့ရှုတယ်လို့ရှုမြင်သူက 600ရာခိုင်နှုန်းပဲရှိခဲ့ပါတယ်။ရှမ်းမြောင်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားမှာတရုတ်နိုင်ငံရဲ့ဂျာဝင်ပေးမှုတွေကလည်းငြိမ်းချမ်းရေးအတွက်အထောက်အကူမဖြစ်နိုင်ဘူးလို့ထင်သူများပါတယ်။စစ်တမ်းဖြေဆိုသူစုစုပေါင်းရဲ့ 52ရာခိုင်နှုန်းကဒီလိုရှုမြင်ခဲ့ကြတာပါ။ရှိရင်ဆွဲပဏိပခါတွေကိုပို့ဆိုးစေတယ်လို့ယူဆကြသူ 43ရာခိုင်နှုန်းရှိခဲ့တယ်လို့ဂျီဒိုအပြစ်ရက်ရေးကိုပဲဦးတည်စေမယ်လို့ယူဆသူလည်း 43ရာခိုင်နှုန်းအထိရှိပါတယ်။အစ်စ်ပေါ်လာတဲ့နိုင်ငံရေးအင်အားစုကိုအားနည်းသွားစေမှာမဟုတ်ဘူးလို့လည်းထင်ကြပါတယ်။
ဒါကတော့ ISP
မြန်မာပြည်ကပေးစာကဏ္ဍကိုကြည့်ကြရအောင်ပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေ၊ပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့မက်ဆေ့ချာကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။နှစ်သစ်မင်္ဂလာဆိုတဲ့နှစ်မြန်မာနှစ်သက်အတွက်ဆုမတောင်းပေးရတဲ့သောရရှင်ကတော့ နမေမဖို့ပြပါနဲ့တဲ့နှစ်သစ်ကူမှာကြက်တည်မင်္ဂလာဖျော်ပြနဲ့ပြည်စုံပါစေလို့ဗီအိုရေဒီယိုနဲ့ရုပ်သံဖွဲ့သားတွေအားလုံးကိုနှုတ်ခွန်းဆက်ပါရပါ။သတင်းမှန်တွေတင်ဆက်ပေးလို့ကျေးဇူးအများကြီးတင်ပါတယ်။မြန်မာပြည်ကြီးစစ်အာဏာရှင်ကပ်ဘေးဒုက္ခအပေါင်းမှာအမြဲဆုံးလွတ်ပါစေလို့ဆုတောင်းလိုက်ရပါတယ်တဲ့။ပေးရဆုနဲ့ပြေးပါစေရှင်။လက်သစ်ဆန်းဆိုတဲ့သောရရှင်ကတော့မင်္ဂလာ နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ထပ်တယောက်သောရရှင်ချစ်ဆန်းမော်ကလည်းဟိုးရင်နေရနားထောင်လာတဲ့သောရရှင်မှာသူက VOE ကိုဟိုးရင် VOE ဝန်ထမ်းနေဖြစ်တဲ့ဒေါ်မင်းမြင့်စွာလက်ထက်ကလေးကနားဆင်အားပေးလာခဲ့တာပါ။ဆက်လက်အားပေးလျက်ပါတဲ့။ဟုတ်ကဲ့ပါ။နေကောင်းကျမ်းမှာဘေးရနေကင်းကွာပါစေလို့ဆုတောင်းပါတယ်နော်။ဒီဘက်တော့သောရရှင်နေဘုသူတ္တနဲ့ပတ်သက်ပြီးတော့မေးစရာလေးရှိလို့ပါဆိုရင်မေးလာတဲ့သောရရှင်ရဲ့စာရီဖော်ပြပေးသွားခြင်းပါရနော် American Nangan Pawin and Nido Puezirego, Sweden Finland, Wingwin Shaljadlu, Ashaga Nangan Revepsipi, Kawaga, Penangan Mepsipi, Wingwin Shalu Yawad Lati Jamaide, Timigong of Vuya Ujo Zandago, maybe Baumbia, Vue Beta Kanagan River Pija Bizi Jamari, Jesuva Vue, Kaunamero Pamabivanide, Hokeva. Didorashi Mitarago, Anke Josan Dao Lamiro, Anke Josan Agre, Pita Bitawaino.
Nidusuha, North Atlantic Treaty Organization. Miao Atlantic Sajo Pepare. Dajan Poviniha, Miao Atlantic Dizama Shi and Nanganiza Pepare. American Canadian, Uyoban Nangani Pawanware. A thick Wiyama Nangani Hareva, Uyoban Nangani, Pia Melo through Sajo Ye, Pite Sema, Dilim Pobia Tawari. Dajan. I shan't into what Yangaba did, and a poem Shaltalo Miawau. The Sete Piobalura, who are CETO, Southeast Asia Treaty Organization, sit down Asha Saju Persurale, Tangu and Naza Lima, American Usan Bureau for Zike Ware, sit down Asha Deda Ringu, Communicate with Yanana Mau Hantara, Eugene for Zikira Pepare. I don't know Tainang and Bangal Muma, Tanajo Tasi Biro, Tainang and Ned too.
ရှိတောင်အရှနိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံနဲ့အဖွဲ့ဝင်ဖြစ်ပါဝင်ခဲ့ဘူးပါတယ်အဲဒီစီတိုဖွဲ့ကတော့ 阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思是阿拉伯人的意思 ဲ့အဲ့လိုနိုင်ငံအပါအဝင်22နိုင်ငံဖြစ်ပါလိမ့်ရှင်။ဒီအရက်ကဘာမှာနေထိုင်ကြတဲ့ဒီနိုင်ငံသားအများစုကလည်းအရက်နယ်ပွားတွေဖြစ်ကြပါရဲ့နော်။စကားကလည်းအာရဗျစကားအများစုပြောတာဖြစ်ပါလိမ့်။ဒီဖြစ်ကိုကျင်းနှက်လောက်ပြီးထင်ပါတယ်ရှင်။အခုလိုမျိုးဗီဒီယိုသောရရှင်နေနေနိုင်ငံတကာဘုသူတရတွေနဲ့ပတ်သက်ပြီးတော့သိချင်တယ်ဆိုရင်ကျမတို့စီကိုဒီသောရရှင်နေလိုပဲစာရေးမေးလို့ရပါတယ်နော်။ဒါနဲ့ဗီဒီယိုအစီအစဉ်တွေကိုမီတာလှိုင်းနေဘယ်ကနေဖမ်းရမလဲလို့မေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြန်ကြားပေးချင်ပါတယ်။တကယ်တော့မီတာလှိုင်းတွေကိုကျမတို့အစီအစဉ်ထုတ်လွှင့်ချိန်တိုင်းမှာဖော်ပြပေးနေတာဖြစ်ပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့မလ31ရက်နေ့မလကုံကစပြီးတော့ကျမတို့ဒီနွေရသည်မီတာလိုင်းပြောင်းလဲလုပ်ပါတယ်နော်။ဒါကြောင့်မလို့ကျမတို့ဒီအစီအစဉ်ဒီမှာဖော်ပြပေးနေတဲ့မီတာလိုင်းအတူတွေမကပဲနဲ့ကျမမီတာလိုင်းအရှိတွေကိုလည်းအခုပြောပြပေးသွားပါကျွန်မတို့။တကယ်လို့ကျမပြောတာကိုမကြားလိုက်ရဘူးဆိုရင်လည်းကျမတို့ရဲ့ website စာမျက်နှာလိပ်စာဖြစ်တဲ့ bamis.voanews.com အသေးစိတ်သွားပြီးတော့ကြည့်နိုင်ပါတယ်နော်။ကျမတို့ရဲ့အစီအစဉ်တွေကိုမနေ့ပိုင်းအစီအစဉ်မနေ့ပိုင်းအစီအစဉ်တွေကတော့မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကိုလိုင်းဒိုမီတာကနေပြီးတော့ဖမ်းယူနားဆင်ဖို့ဆိုရင်တော့လိုင်းဒိုမီတာ24 kHz 1139လိုင်းဒိုမီတာ40 kHz 0433လိုင်းဒိုမီတာ51 kHz 5809နဲ့ထက်တိုးလိုင်းလက်မီတာတစ်ခုပေးထားပါတယ်။လိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ဖမ်းယူနိုင်ပါတယ်။ဒါကတော့နေ့စဉ်ဖြစ်ပါတယ်။ဒါပေမဲ့တောက်ချစနေတိုင်းမှာဆိုရင်တော့အထူးအနေနဲ့ခုနကလိုင်းတိုမီတာ3ခုပြင်လိုင်းလက်မီတာ190ကိုလည်းတစ်နာရီလုံးစာထုတ်လွှင့်ပေးနေပါတယ်နော်။ဒါကမနေ့အစီအစဉ်မှာညဝိုင်းအစီအစဉ်မီတာလိုင်းပြည့်စုံကိုပြောချင်ပါတယ်။ညဝိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးတာပါ။လိုက်တိုမီတာ19 kHz 1545ညလိုက်တိုမီတာ25 kHz 1183ညလိုက်တိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505ကနေထုတ်လွှင့်ပေးပါတယ်။ဒီလိုင်းလက်မီတာကတော့ည9နာရီကနေ9နာရီခွဲအထိပဲနေ့စဉ်ဖမ်းလို့ရတာပါ။ဒါပေမဲ့စနေတနင်္ဂနွေမှာဆိုရင်တော့အဲ့ဒီလိုင်းလက်မီတာကိုတခြားလိုင်းတိုမီတာတွေအပြင်အဲ့ဒီလိုင်းလက်မီတာကိုတစ်နာရီလုံးစာထုတ်လွှင့်ပေးပါတယ်နော်။အခုပြောသွားတာတွေကိုမမီလိုက်ဘူးဆိုရင်တော့အသေးစိတ်ကိုကျမတို့ရဲ့ website စာမျက်နှာလိပ်စာဖြစ်တဲ့ bamis.voanews.com မှာတွားပြီးကြည့်နိုင်ပါလိမ့်ရှင်။ လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube တို့ Facebook စာမျက်နှာတို့ကဆိုရင်တော့လေဓာတ်ရိုက်ထုတ်လွှင့်ခြင်းကဒါမှမဟုတ်လေကိုကြိုက်တဲ့အချိန်မရွေးအင်တာနက်ရတဲ့အချိန်မှာနားထောင်နိုင်ပါတယ်နော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တကြံနဲ့ပတ်သက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးစင်ပါတယ်ကောင်းလိုက်တဲ့ဇင်းဆိုင်မျိုးကတကြံနဲ့အထက်ကလူတွေကတကြံကိုစီကားအောင်လုပ်တဲ့အနေနဲ့ပြည်သူတွေတကြံဆော့အောင်လို့ဆွဲဆောင်တယ်။အောက်ခြေကရဲတွေကတော့တကြံမဆော့ရအောင်လို့တကြံဆော့တဲ့လူမှန်သမျှလိုက်ဖမ်းပြီးပတ်စံနဲ့ပြန်ရွေးခိုင်းနေတဲ့6နာရီပတ်မဲ့ပေးတာ9နာရီခရေကပိတ်ခိုင်းနေ။နောက်ဆုံးနေ့မှာချက်ချင်းမန်နေတီဖြိုခိုင်းတော့တကြံလည်းမရှိတော့ပါဘူးတဲ့။ဒါကတော့သူတကြံတွင်းမှာစာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်နော်။အားလုံးအတွက်ပုံမကောင်းမွန်အစဉ်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြမပြမပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မအေးသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းတွေကိုလည်းကြည့်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ဂျာမနီနိုင်ငံဘာလီမြို့မှာရွံစရာကောင်းတဲ့အစားအသောက်ပြတိုက်ကိုဖွင့်လှစ်ထားပါတယ်။နိုင်ဂျီးရီးယားနိုင်ငံသူအမျိုးသမီးတဦးဟာဗြိတိန်နိုင်ငံလန်ဒန်မြို့ကနေနိုင်ဂျီးရီးယားနိုင်ငံလာဂိုစ်မြို့ကိုကားမောင်းပြခဲ့ပါတယ်။ဒီလိုကဘာတလွားထူးခြားဆန်းပြသတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင်။
ဂျာမနီနိုင်ငံဘာလီမြို့မှာရွံစရာကောင်းတဲ့အစားအသောက်ပြားလိုက်ဖွင့်လှစ်ထားပါတယ်။ဒီပြားလိုက်မှာပြသထားတာတွေဟာစိတ်မခိုင်တဲ့သူတွေအတွက်တော့မဟုတ်ပါဘူး။ကြွက်ပေါက်ဆလေးတွေကိုဆန်ရက်ဆိုင်ထားတာ။ပူးကြော်တွေအပြင်ပိုးကောင်ကြော၊နှံကောင်ကြော်နဲ့တခြားကဘာတော်ဝန်းကထူးခြားတဲ့အစားအသောက်90လောက်ကိုပြသထားပါတယ်။ဟင်းချက်နီးတွေအစားအစာတွေနဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တွေနဲ့ရင်ကျေးမှုအရာအမြင့်တင်းဆောင်နေတာတွေကိုပြသဖို့အတွက်အခုလိုပြတိုက်ကိုဖွင့်နေတာဖြစ်ပါတယ်လို့ဒီပြတိုက်ညွှန်ကြားရေးမှူးအလက်ဆန်ဒရာဘန်စတိန်နာကပြောပါတယ်ဒီပြတိုက်မှာပြည့်ကျော်တွေကိုလည်းမီးဆန်းကြည့်နိုင်ပြီးအနက်ပြင်းတဲ့ဒိန်ခဲတွေကိုလည်းအနက်နမ်းကြည့်လို့ရပါတယ်ရွံစရာဆိုတာများပြားစုံလင်ပြီးအဲ့ဒီအစားအစာတွေကိုလက်တွေ့ဆန်းကြည့်ဖို့အမီးတွေလည်းပေးထားတာကြောင့်တကယ်တမ်းရွံစရာမကောင်းဘူးဆိုတာပြဖို့လည်းယူရပါတယ်ရှင်
ဂျာမနီနိုင်ငံဘာလင်မြို့ကစားတောက်ဆိုင်တစ်ခုမှာရက်ကွန်းကောင်လေးတွေရဲ့အသားကိုအသားဥကြောင့်ဖြစ်ဖန်တီးရောင်းချနေပါတယ်။နိုတိုက်တတဝါအမျိုးအစားဖြစ်တဲ့ရက်ကွန်းကောင်လေးတွေဟာမူရင်းမြောက်အမေရိကတိုက်ကဖြစ်ပြီးတော့ဥရောပတိုက်မှာသူတို့အတွက်သဘာဝရန်သူမရှိတာကြောင့်ဂျာမနီနိုင်ငံတဝန်းပွားများလာနေတာပါ။မျိုးတုံးပြောက်ကွယ်တော့မဲ့အန္တရာယ်မရှိတာကြောင့်လဲဒီရက်ကွန်းကောင်လေးတွေကို ဂျာမနီနိုင်ငံမှာအမဲလိုက်ခွင့်ပေးထားပါတယ်။တရားဝင်အမဲလိုက်စည်းရုံးတွေအရတစ်နှစ်ကိုရက်ကွန်အကောင့်3-4သိန်းလောက်ဖမ်းမိပြီးတော့အဲ့ဒီအကောင့်တွေရဲ့အသားအများစုကိုလွတ်ပစ်တာပါ။ဒါကြောင့်ဒီအသားတွေကိုလွတ်ပစ်မဲ့အစားအသားလုံးအဖြစ်လုပ်တာအသားဥကြောင်းအဖြစ်ဖန်တီးဖို့စားတောက်ဆိုင်ပိုင်ရှင်မိုက်ခဲရီဆစ်ဆိုသူကပြီးခဲ့တဲ့နှစ်ကအကြံရပြီးစတင်ဖန်တီးခဲ့တာပါ။ဒီအသားကိုတခြားအမဲလိုက်ရတဲ့အသားတွေလိုပဲပြုပြင်စီရင်ရပြီးတော့EU အစားအသောက်ဌာနကလည်းအဲ့ဒီလိုမစီရင်ခင်မှာရလာတဲ့အသားတွေကိုဓာတ်ခွဲကန်းပို့စစ်ဆေးပြီးမှခွင့်ပြုချက်ပေးတာပါဒီအကောင်လေးတွေရဲ့အသားကိုရောင်းချတာမုန်းလို့မဟုတ်ပဲဒီအကောင်လေးတွေရဲ့အသားကနူးညံ့ပါတယ်လို့စားတောက်ဆိုင်ပိုင်ရှင် Racist ကပြောပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံသူအမျိုးသမီးတစ်ယောက်ဟာဗြိတိန်နိုင်ငံလန်ဒန်မြို့ကနေနိုင်ဂျီးရီးယားနိုင်ငံလေဂိုစ်မြို့ကိုကာမောင်းပြခဲ့ပါတယ်ပြည်ရဲ့ကင်းရှင်ပြည်နယ်စည်းမထားတဲ့အာဖရိကတိုက်ဆိုတာပြသလိုတာကြောင့်အခုလိုမောင်းခဲ့တာဖြစ်တဲ့အကြောင်းအသက်28နှစ်အရွယ်ပီလူမီနူဘီဆိုသူအမျိုးသမီးကပြောပါရယ်သူကဇန်နဝါရီလ31ရက်နေ့ကနေဧပြီလ9ရက်နေ့အထိရက်ပေါင်း68ရက်ကြာစဟာရသဲကန္တရအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုဖျက်ချော်ခီးနေခဲ့တာပါပြည်သစ်နိုင်ငံချုပ်ဘယူကားလေးကိုတုံးပြီးမောင်းနေခဲ့တဲ့ဒီခီးမှာနေဆက်တွေဖျက်ကျော်ရမှာအခက်အခဲတချို့ကြုံခဲ့ရပေမဲ့လည်းအာဖရိကတိုက်အနေနဲ့ဥရောပလိုမျိုးပွင့်လင်းတဲ့နေသားတွေရှိလာတဲ့အခါကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းတွေတိုးတက်လာစေဖို့လည်းဖြစ်ပါတယ်။အင်္ဂလန်ကနေပြင်သစ်စပိန်တို့ကိုဖျက်ပြီးဥရောပတိုက်ကိုဖျက်တမ်းမောင်းနေတာမှာနိုင်ငံကြီးတစ်ခုကိုဖျက်တမ်းကူရတာနဲ့တူတဲ့အကြောင်းလူဒီကပြောပါတယ်။လူတွေအနေနဲ့တက်တောင်တက်တာနေရာကနေရုံထွက်ပြီးစွန့်စွန့်စားစားခီးတွေထွက်ကြဖို့အားပေးတဲ့အနေနဲ့လည်းအခုလိုမောင်းနေကြတာဖြစ်တယ်လို့လူပီကပြောပါရရှင
်။ကနေဒါနိုင်ငံတော်ရန်တိုမြို့ကအမျိုးသားတအူးဟာသူ့တအိမ်လုံးကိုအနုပညာလက်ရာတွေနဲ့စီချဲဖန်တီးထားပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့အဲဘီနိုကာရီယာဟာသူ့အိမ်ကိုဖန်ကော်လီလုံးတွေခရုကွန်တွေအခြေစွေးတွေနဲ့တခြားလွှတ်ပြရမယ့်ပစ္စည်းတွေနဲ့စီချဲထားတာပါသူဟာပေါ်တူဂီနိုင်ငံကနေ1982ခုနှစ်မှာဇနီးတဲ့နဲ့အတူကနေဒါနိုင်ငံကိုရွှေ့ပြောင်းအခြေချလာသူပါသူဟာအသက်50အရွယ်1993ခုနှစ်မှာစောက်လုပ်ရေးလုပ်ငန်းခွင်တစ်ခုကပြုတ်ကျပြီးမတန်ဆွမ်းလဲဖြစ်သွားရသလိုအလုပ်ကလည်းထွက်လာရပါတယ်ဒီမတော်တဆမှုကြောင့်သူ့ကြောရိုးထဲမှာဝက်ဥမူလီ6လုံးနဲ့တံများနှစ်ချက်ထည့်ထားရပါတယ်အခုလိုဖြစ်ရကြောင်းသူ့ပတ်ဝန်းကျင်တဲ့အိမ်ကိုအပြောင်းလဲတွေဖြစ်အောင်စတင်ဖန်တီးခဲ့တာပါသူ့ရဲ့အိမ်အပြင်စာတိုင်းပုံးတွေကားတွေနဲ့ကားကိုယ်တော်တွေကိုပါအခုလိုစီချဲဖန်တီးထားပြီးတော့သူ့အိမ်ကိုထူးဆန်းတဲ့အိမ်ဖြစ် Eccentric Garden of Toronto စုကို2002ခုနှစ်ကသတ်မှတ်ပေးထားပါတယ်ခင်ဗျာ
ဒါကတော့ထူးခြားစံပြသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကပြောပြခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုရနိုင်ကတင်ဆက်မှာပါရှင
်ယူကရိန်း Israel နဲ့ Taiwan တို့ကိုအကူအညီပေးဖို့အတွက် American Dollar 65 Billion တန်ဖိုးရှိတဲ့နိုင်ငံခြားအကူအညီကို American Outlook တော်မှာရှိတဲ့ပါတီကြီးနှစ်ရက်လုံးရဲ့ထောက်ခံမှုနဲ့စနေနေ့ကအတည်ပြုလိုက်ပါတယ်ဒီဥရီထဲမှာရုရှားရဲ့ကျူးကျော်စစ်ကိုတိုက်နေတဲ့ယူကရိန်းအစိုးရအတွက်67ဘီလီယံအစ္စရေးနဲ့ဂါဇာအပဝဲပဋိပက္ခဖြစ်နေတဲ့ဇုံတွေထဲမှာရှိနေတဲ့ရဲသားတွေကိုလူသားချင်းစာနာမှုနဲ့အကူအညီတွေပေးဖို့အတွက်26ဘီလီယံနဲ့အင်ဒိုပစိဖိတ်ဒေသအတွက်10ဘီလီယံပါဝင်တာဖြစ်ပါတယ်။ Republican Party အောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကဒီဥရီချမ်းတွေကိုဥဆောင်ပြီးတော့စနစ်ကျစီစဉ်ရေးဆွဲခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွက်အရေးကြီးလိုအပ်နေတဲ့အကူအညီတွေပေးနိုင်ဖို့အတွက် American အောက်လွှတ်တော်ကသဘောတူဆုံးဖြတ်လိုက်တဲ့ဥပဒေမူကြမ်းကိုယူကရိန်းပါဝင်အနောက်နိုင်ငံခေါင်းဆောင်တွေကကြိုဆိုလိုက်ကြပါတယ်။ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာမနေ့ကတိုက်ပွဲတွေပြင်းထန်ခဲ့လို့မြဝတီမြို့ကနေထိုင်းနိုင်ငံမဲဆောက်မြို့ကိုထွက်ပြေးခိုလုံလာတဲ့သူ3000လောက်ရှိတယ်လို့ထိုင်းတာဝန်ရှိသူတွေကမနေ့ကပြောလိုက်ပါတယ်ထိုင်းနိုင်ငံမဲဆောက်မြို့ကိုခိုလုံလာတဲ့သူ3000လောက်ရှိပြီးတော့အဲ့လူတွေကိုထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ကြီးကြပ်မှုအောက်မှာထားထားတယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးပမ်ပရီဘဟီဒန်နူကာရာကဒီနေ့မှပြောပါတယ်မနေ့စနေနေ့ကထိုင်းမြန်မာနယ်စပ်ဒီဖြတ်ကူးတဲ့အမှတ်နဲ့ချစ်ကြည်ရတာအောက်မှာခိုလုံနေတဲ့စစ်ကောင်စီတပ်ဖွဲ့တွေကို KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့တိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့မြန်မာဘက်ကပစ်လိုက်တဲ့ကြီးစံလဲမဲဆောက်မြို့ကအိမ်အိမ်ကိုထိမှန်ခဲ့တာကြောင့်ထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနအနေနဲ့မြန်မာနိုင်ငံကိုသတိပေးထားတယ်လို့သူကပြောကြားလိုက်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြတော့တာပါ။တနင်္ဂနွေနေ့ညချမ်း VOE မြန်မာပိုင်းအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်။ထုတ်လုပ်ဒီရုပ်သံအင်ဂျင်နီယာကတော့ TN1 ပါရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လွှားကသောရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကြင်ဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။